အာနန္ဒောမေ2554ခုနှစ်ဩဇာတဂရေ1390ခုနှစ်သဇမောရာဇာရှိယမောဟိယောပြုဥက္ကဒောယအကြောင်းစတဲ့လိုက်အပင်ရှင်ခြင်းဘပြုလို့အပ်သည်မောဟိယောပြုကောင်းကောင်းမြတ်မိသားစုတို့14ချိန်မြောက်မဟာပုံကထေအောင်ပွဲနဲ့ဆက်လျင်းသည့်ဓမ္မသဘေအခန္ဓာဝယ်မုံရမြုပ်ပင်ပင်ကျောင်းလမ်းစုလေကုန်ရက်ဥဒိမောင်ကျော်ဒေါခဲဆန်းလူရှင်ဝါကွမ်းနဲ့အချမ်းသာပွဲရုံမိသားစုတို့အမတ္တဒါနဓမ္မဒါနဖြစ်ဖြစ်ဟောကြားအပ်သောမဟာပညာကျော်ပုဂ္ဂိုလ်အတိထူးခြားသောတရားနှစ်ပုဒ်အကြောင်းတရားဒေသနာဒီကနေ့ညတော်သည်ခန္ဓာကိုရှင်ဘုရားသခင်ရှင်တော်မြတ်ဗျာ၏မဟာကရုဏာဘုံကိုအာယုပြုဗာတိကြည့်ဖွယ်စွာအပ်သောဝန္ဒနာမနာဘာအတိတာဘာထာဝရစုပူဇော်ခြင်းဖြင့်စတင်ရရအောင်ယောကပါကောတိဟိပိယပမေယံကာလန္တရံတော်တိဒုကရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယမြာစွာသတ္တဝါဤချမ်းသာစိပွားလိုလားတောင်းတကုန်ပေါ်ခါသည်ဖြင့်နာထအပြာချင်းရှင်တော်မြတ်ဗျာသည်ကပ္ပဂောတိဤပြီခရီးတစ်ပါးအရေးအတွက်သင်္ချာတို့ဖြစ်တော်လဲအပ္ပယနိယရေတွင်တိုင်းတာဖော်ပြခြင်းငါမစွာနိုင်ပါသောကာလလေးအသင်ချေသိနေကဝါရှိကြသောကာလပတ်လုံးလောကဟိတယတ္တလောကဤအကျိုးစီးပွားလောကအတိဒုက္ခံဒီဥစ္စာအသက်ခြင်းလည်းငါမေတ္တာကြီးမာသမိတာနဲ့တထာဇနေစနေနီကိုခြေသိထပွဲကားတဲ့အစလုံးခဲရတော်မူတော့ဘုရကရောတော်ဘုရားဖြစ်ရန်ဤတန်ကျုပ်ကိုအထုတ်တော်မူရသည်ဖြစ်၍ခေရလက်ချင်းမျက်လုံးအသက်ဆုံးလည်းနှလုံးစေဝံကိုရောဤမြမင်းတို့ကတောဘဝဒါနာချိန်ပံများစွာရောက်တော်မူခဲ့ရရှာလေသည်မဟာကရုဏိကတ္တသတ္တဝါများယဝေတာကေသုတနာရှိခေမဟာကရုဏာရှိဖြစ်တော်မူသောတန်တနာတ္တဝိနည်းများစွာသတ္တဝါဤချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသည်ဖြင့်နာထမိညာသူရှိလုံးမြတ်ဗျာနမောယုတိပြောင်းပြောင်းမှန်ကိုတရား၍ကရောယောကျူရှိခိုးခြင်းသည်အထုဘဝတုစေစေပတိဖြစ်ပါစေသတည်းမဟာပညာကျော်ပုဂ္ဂိုလ်အတွက်ထူးခြားသောတရားနှစ်ပုဒ်လောကမှာမြတ်စွာဘုရားပြည်နေပညာအကြီးဆုံးပုဂ္ဂိုလ်ဟာရှင်သာရိပုတ္တရာမထေရဖြစ်ပါတယ်ရှင်သာရိပုတ္တရာမထေရဟာမြတ်စွာဘုရားကိုယ်တိုင်ကချိန်မတဲ့ပညာရှိတဲ့တပည့်တော်ဝကတွေထဲမှာရှင်သာရိပုတ္တရာမထေရအသာဆုံးပဲလို့ဣတိတ္တဝေဒုဖြစ်ချီးကျူးထားရတဲ့ပုဂ္ဂိုလ်သူဖြစ်တယ်အဲ့ဒါကြောင့်မလို့လောကမှာပညာအကြီးဆုံးပုဂ္ဂိုလ်မျိုး มหาปัญญาโยโลนี่ลูกขอรู้อย่างเนาะสินาริบุตรมาถึงญาณอโลนญาณญาณจี้ได้ทะแยกได้ปุคคโลรู้ไปไอ้นี่ทะแยกได้ปุคคโลตัวมาตัวเยบัวมาอะเยจี้ได้เตียนะปุคคโลสาธุจังก็มาลีลาပြီးတော့ရှင်းတယ်ဆိုလို့ရှင်တွေ့ရှိနိုင်တယ်ပေါ့အဘဒံထူးခြားတဲ့တရားနှစ်ပုဒ်ရှင်သာရိပုတ္တရာဟာနာရကရွာကဥပတိတအမည်ရှိတဲ့ပုံနာလူလေးတယောက်ဖြစ်တယ်သူရဲ့တကယ်ချင်းကတော့ကောဠိတရွာကကောဠိတလို့အမည်ရတယ်သမုအနွယ်နာမည်နဲ့မောကလာနာတို့မြည်ရတဲ့ပုံနာလူတွေတယောက်ပဲသူတို့တယောက်ဟာတမန်လူတွေလိုပဲလူလောကရဲ့ဘဝချမ်းသာဘဝစိတ်စိမ်ကိုခံစားကြဘဝစိတ်စိမ်ကိုခံစားရတဲ့သာသနာ့မြို့မှာကျင်းပလေးရှိတဲ့တောင်ထိပ်ပွဲတယ်အလွန်ထင်ရှားတယ်ဂိရကသမစ္ဆာလို့ခေါ်တဲ့အဝတန်ကြီးကျယ်ခမ်းနားတဲ့တောင်ထိပ်ပွဲကြီးသာသနာ့မြို့နယ်ကလူတွေအားလုံးမကရတက်ကလူတွေအားလုံးထိုလူတိုင်းတွေသားကလူတွေပါပါဝင်ပြီးတော့အနေနဲ့ရရကလာရောက်ပြီးတော့ကြည့်ရတဲ့ပွဲတယ်အဲ့ဒီပွဲတွေကိုတကယ်ချင်းတယောက်လက်တွဲပြီးသွားကြည့်ကြတယ်ပေါ့အဲ့လိုသွားကြည့်ခြင်းကနေပြီးတော့ပွဲတွေကလည်းရက်ရှိကျင်းပတာဆိုတော့ပွဲကတဲ့အခါမှာသဘောကျလို့ရှိရင်လည်းလက်ခုပ်လည်းဝါတီးလို့ရဲလို့မောလို့ဘယ်ဆိုချမ်းသာတဲ့ပုဂ္ဂိုလ်တွေကဆူးချသူတို့လည်းပဲဆူးချကြအဲ့လိုနေရင်ကနေပြီးတော့သူတို့စိတ်ထဲမှာအတွေးတစ်ခုဝင်လာမတိုင်ပင်မဲ့တွေးတောမှုတွေဝင်လာကြတယ်ဘယ်လိုတွေးတောမှုတွေဝင်လာတယ်လဲလို့ဆိုရင်ရှင်သာရိပုတ္တရာဖြစ်လာတဲ့ဥပတ္တိတဝင်လာတဲ့ချင်းရှင်ကနေစဉ်းစားတော့ဘာစဉ်းစားတော့ဆိုအေးခုပွဲချိန်နေတဲ့လူတွေဟာအနစ်တရာအတွင်းမှာအခုသိဆုံးသွားကြမှာဖြစ်တယ်အနစ်တရာရဲ့ဟိုဘက်ကျော်ပြီးတော့နေနိုင်တဲ့ပုံကိုရှိဒီပွဲလမ်းတွေကြည့်ပြီးတော့လည်းအနစ်တာတာဆိုတာဘာမှမရှိဘူးရဲလိုက်မောလိုက်ဆက်ခုံပေါ်ကနေအမျိုးမျိုးလွတ်ပြနေတာကိုတို့ကြည့်နေတာဘဝမှာဗာဒိတ်တွေမရှိဘူးလို့စိတ်ထဲမှာတွေးမိထို့တူပဲတကယ်ချင်းဖြစ်တဲ့ကောဠိတကလည်းအဲ့ဒီအတွေ့အမျိုးပေါ်လာပေါ်လာတဲ့အခါမှာတယောက်နဲ့တယောက်အတက်ကဲခတ်ချိလိုက်ခရိုင်းနေလို့ပွက်ချိရင်ဟဲ့ပဲပဲရဲကြမောကြတာရှိမျက်နှာတွေတီးတီးငြိမ်ငြိမ်ဖြစ်နေတာတူတူအကဲခတ်မိပြီးတော့မေးကြတဲ့အခါမှာသူတို့နဲ့ဥသာလုံးရဲ့အတွေးစိတ်အတွေးချင်းသွားတူးနေတယ်ပေါ့ဝဲကြည့်လို့ဖြင့်ဘာမှတို့အချိုးရှိမှာမဟုတ်ဘူးတို့မသိခင်တချင်းခင်ရတရားရအောင်ရှာမှာပဲရှာသေးတယ်တို့နှုတ်သာတိုင်ပင်ပြီးတော့ပွဲကင်းကနေပြီးတော့ထွက်သွားကြအဲ့ဒီကရာဇဂျုံမြို့မှာအင်တန်ထင်ရှားနေတာကသင်ဆရာဆိုတဲ့ provider တူရှိဆရာကြီးတူပဲရာဇဂျုံမြို့မှာရှိကြတဲ့ပုဂ္ဂိုလ်တွေကချီးယိုကြတယ်ကိုးကွယ်ကြတယ်အယူဝါဒရေးရမှာအရှောင်အတိတ်အမှန်တမ်းကောင်းတယ်ပြိဘာဇကားလို့ဆိုတဲ့ဟုတ်ကြည်ဒီချက်နဲ့သွားလာပြီးတော့ပညာပြိုင်လေးရှိကြတဲ့ဘာသာရေးခိုင်ကြီးတခုဥဆောင်အဲ့ဒီဘာသာရေးခိုင်ကြီးထဲမှာသူတို့ဝင်ပြီးတော့တရားရှာကြဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေဆိုတော့မကြင်မဲ သူတို့တင်ယူလိုက်တဲ့အခါကျတော့တက်မြောက်ပြီးတော့သွားကြတယ်။အဲ့ဒီလိုပရိဘိုက်တွေရဲ့အယူဝါဒကိုပညာသင်လိုက်လို့တက်မြောက်သွားတဲ့အခါအနိတာရဆိုတာသူတို့ရှာမတွေ့ပြန်။သူတို့လိုချင်တဲ့အနေအထားမျိုးကိုမတွေ့ဘူး။ဒါကြောင့်မို့တို့လိုချင်တဲ့တရားဟာတော့ဒီဘာသာရေးတိုင်းမှာမရှိနိုင်ဘူး။စိတ်ထဲမှာအဲ့ဒါလို့ပေါ်လာတယ်ပေါ်လာတာနဲ့တကယ်ချင်းတယောက်တန်ငင်ကြတယ်လောကအခြေကြီးပဲတရားလူတရားမြတ်သိတဲ့ပုဂ္ဂိုလ်လူပုဂ္ဂိုလ်များရှိကိုရှိရဒါကြောင့်မို့တို့နေလက်ပြီးတော့တရားလူတရားမြတ်ကိုရှာကြမယ်ရှာတဲ့အခါမှာတွေ့တဲ့ပုဂ္ဂိုလ်ကလာပြီးတော့ကြောက်ပြရမယ်လို့တုံးနဲ့တူဒီလိုတိုင်ပေပြီးတော့တရားတရားမြတ်ရှာဖွေကြတော့အဲ့ဒီချိန်မှာလက်ဆောင်များသခင်ကိုတော်မြတ်ကလည်းသာသကျူပြည်ကိုရောက်သာသနာပြုထုတ်လိုက်တဲ့သစ္စာဝဂီ၅ပါးအမှုရှိတဲ့ယဟနာ61ပါးအဲ့ဒီထဲမှာပိစဝကီ၅ပါးထဲမှာအပါဝင်ဖြစ်တဲ့ရှင်အတ္တစီဆိုတဲ့ဉာဏ်တော်တစ်ပါးနေခဲ့ပြီးတော့ကာသယုကိုပြန်ရောက်လာတဲ့အချိန်ခန္ဓာဥပဒိတဆိုတဲ့ပြပိုင်းရှင်အတ္တစီမြို့ထဲဆုံးကကြွလာတာမြင်လိုက်တဲ့အခါသူစိတ်ထဲမှာပုဂ္ဂိုလ်တို့ရဲ့အမှုအရာအနေအထားလက်နာအနေအထားကိုကြည့်လိုက်တာနဲ့ပဲအကဲခတ်နိုင်စွာရှိတယ်ပေါ့။တမန်ပုဂ္ဂိုလ်တွေဆိုရင်တော့သိချင်မှသိမယ်ပေါ့။ကျင်ညာချက်ပြတဲ့ပုဂ္ဂိုလ်ကတော့လူထုတယောက်ကိုမျက်နာတို့အနေအထားတော့ရလာတာနေရတိုင်းတာကိုကြည့်ပြီးတော့အကဲခတ်လိုက်တာနဲ့ပဲဒီပုဂ္ဂိုလ်ကအလွန်ထူးခြားတယ်သူရဲ့ရှင်နဲ့နှလုံးထဲမှာထူးခြားတဲ့တရားတွေရှိလို့ရှိရမယ်လို့စိတ်ထဲကယုံကြည်ပြီးတော့ရှင်အတ္တစိတ်ဆုံးလာတော်နေတဲ့အချိန်မှာအตาလေးနောက်ရောက်ခံလိုက်တော့ရှင်အတ္တစိတ်ကလည်းဆွမ်းခံလိပြီးတော့ဆွမ်းလုံလုံလောက်လောက်ရတဲ့အခါဒုက္ခကတော့တော့အကြောင်းတွေကနေကြတာဆိုတော့မြို့ထဲမှာဆွမ်းခံဆွမ်းခံပြီးကလုံးလေးတာအပြန်900ဝေးတဲ့ခရီးကိုသွေကြီးလွယ်ပြီးတော့မသွားနိုင်ကြဘူးမြို့ထဲမှာပဲတင့်တော်တဲ့အဆောက်အဦတွေလူတွေဆောက်လို့လူတန်းထားကြတဲ့ဇယက်တွေပေါ်မှာပဲဆုံးဖို့ပေးကြတယ်ပေါ့ရှင်အသစီရလည်းပဲထိုးတူရဲ့ဘာစကြုံမြို့ထဲကဇယက်တစ်ဆောင်ပေါ်မှာတက်ပြီးသူဆုံးဖို့ပေးအဲ့လိုသံဃာ့ဝိရဲ့အချိန်တော့ရောက်ခံလိုက်လာတဲ့ပဋိသပြပိုက်ကရှင်အတ္တစီသံဃာ့ဝိနေတဲ့အချိန်မှာသူ့မှာပါလာတဲ့ရေကြရတဲ့ကအရေးလေးတွေထုတ်ပြီးတော့ကတ်လိုက်ပြီးတော့အကဲခတ်တာစကားပြောခွင့်ရစောစားနေတော့စကားပြောဖို့မသင့်သေးဘူးဆိုဝချင်းဝင်ပြုတ်ပြီးစောစားလည်းပြီးရောမိကောနေမေးတယ်အရှင်ဘုရားဘုသူ့ကိုရည်ရွယ်ပြီးတော့ဘုသူ့ကိုဆရာတင်ပြီးတော့သာသနာပေါ်ဝင်လာတာလဲရှင်ရဟပြုတာလဲအရှင်ဘုရားရဲ့အင်္ဂီတွေကအနော်မမြေသက်တယ်ဒီမြေနဲ့အရှင်ဘုရားရဲ့ဆရာကဘုသူလဲဘယ်ပုဂ္ဂိုလ်ဟောပြောတဲ့တရားကိုအရှင်ဘုရားနှစ်သက်တယ်လဲလို့မေကုန်နေမေးတဲ့အခါရှင်ဘုရားဟောတဲ့ရှင်ဘုရားရဲ့ဆရာဟောတဲ့တရားအဲ့ဒီလိုပြောပြဖို့ရကြတော့ရှင်အတ္တစီပတိညာကသူဟာသာသနာပေါ်ဝင်လာတာမကြလေဘူးဒါကြောင့်တရားဓမ္မကိုအကျယ်ကြီးမပြောနိုင်ဘူးအချင်းချင်းတော့ပြောပြမယ်ဆိုပြီးတော့ရေဓမာဟိတုပ္ပဘဝတေတံဟိတုံတထာဂတောအာဟာ တေသင်္ဆာယောနိရောဓအေဝဝါဒီမဟာသဗ္ဗနောလို့သူတို့လေးစားရတဲ့ကိလေသာအာသောတွေငြိမ့်အေးသွားတဲ့တကယ်ကိုချီးမြှောက်တော်မူတဲ့မဟာသဗ္ဗနဖြစ်တော်မူတဲ့မြတ်စွာဘုရားအကျိုးတရားတွေအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေရဲ့အကြောင်းကိုလည်းဟောကြားပါတယ်အကျိုးတရားတွေကိုလည်းဟောကြားတယ်အဲ့ဒီတရားတို့ရဲ့ချိန်ညွှန်းမှုအကြောင်းတရားတို့ရဲ့ချုပ်ငြိမ်းမှုအကြောင်းတရားချုပ်ငြိမ်းသည့်အတွက်ကြောင့်အကျိုးတရားတွေချုပ်ငြိမ်းသွားတာကိုလည်းပဲမြတ်စွာဘုရားကဟောပြောပါတယ်လို့ဒီကာထာလေးနဲ့သစ္စာလေးပါးကိုတို့ချုပ်ပြီးတော့ဟောလိုက်သစ္စာလေးပါးကိုတို့ချုပ်ပေါ့အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားဆိုတာရှိတယ်အဲ့ဒီအကျိုးတရားတွေကိုလည်းဟောတယ်အဲ့ဒီအကျိုးတရားရဲ့အကြောင်းတရားကိုဟောတယ်အဲ့ဒီတရားတော်တွေရဲ့ချုပ်ငြိမ်းရာဆိုတာကိုလည်းဟောတယ်ချုပ်ငြိမ်းရာခြင်းတွေကိုဟောတယ်လို့သစ္စာလေးပါးကိုအတူချုပ်ပြီးတော့ဟောလိုက်တဲ့အခါအဲ့ဒီစကားလေးနဲ့တည်းပဲစကားပြောလို့မဆုံးခင်ပါပဲတန်တရားတွေကျင်းသွားပြီးတော့မှန်ကန်တဲ့အမြင်တစ်ခုရတော့ဆာလုပြောရင်တော့ဒိဋ္ဌိနဲ့ဝိသိကိစ္စကျင်းသွားတယ်လို့ဒီလိုပြောတယ်ဒိဋ္ဌိဆိုတာအရင်တော့ကမှန်ကန်ကမြင်နိုင်စွာမရှိဘူးမမယင်တွေးတော့ဆင်ရင်မြင်တယ်အဲ့ဒီမယင်တဲ့အယူအဆတစ်ခုလည်းပဲပျောက်ကင်းသွားတယ်ပျောက်ကင်းသွားရုံနဲ့မကဘူးတဏှာလည်းမရှိတော့ဘူးဆိုတော့ဒိဋ္ဌိနဲ့ဝိသိကိစ္စစိတ်ထဲမှာရှုပ်ထွေးပြီးတော့ဉာဏ်ထဲမှာအမြင်မရှင်းစေတတ်တဲ့ဒီသဘာဝတရားတွေကိုဖယ်ရှားပြလိုက်တာလည်းတစ်ပြိုင်နဲ့ဟာဘုရားတရားတော်မှာသောတ္တဗံဆိုတဲ့အရှင်ကိုရောက်တယ်ဒါကြောင့်မလို့ဒီသစ္စာလေးပါးကိုအချင်းချင်းဟောပြတယ်ဒီကတာဟာလည်းပဲရှင်သာရိပုတ္တရာဖြစ်ပေါ်လာဖြစ်လာတဲ့ဒီမဟာပညာရှင်ပုဂ္ဂိုလ်အတွက်အမတန်အရေးကြီးတဲ့တရားတစ်ခုတရားတစ်ပုဒ်ပဲအဲ့ဒီတရားကိုဟောပြောတဲ့ပုဂ္ဂိုလ်ကတော့ရှင်အတ္တစီမထေရပဲဖြစ်တယ်ဒါကြောင့်ရှင်သာရိပုတ္တရာဟာသာသနာပေါ်မှာရှင်အတ္တစီနဲ့တွေ့တယ်နေ့ဟာဘယ်နည်းလဲလို့ခံမှန်းပြီးတော့ချစ်ကြမယ်ဆိုလို့ရှိရင်တော့လအာဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ပြာတို့လခွေနေလို့ဒီလိုပြောလို့ရတယ်အဲ့ဒီပြာတို့လခွေနေမှာထူးခြားတဲ့တရားတော်ကိုကြားနာလိုက်ရလို့ဘယ်သူမှပကြားခဲ့ရတဲ့တရားမျိုးကိုကြားနာလိုက်ရလို့သူ့ရင်ထဲမှာအမြင်တွေရှင်းသွားတယ်တန်လျာတွေကျင်းသွားတယ်ဘုရားစာပေလိုပြောရင်သောတဘာဖြစ်သွားတယ်ပေါ့သောတဘာဖြစ်သွားတာနဲ့တပြိုင်နဲ့သူဟာမြတ်စွာဘုရားသာသနာတော်ဝင်ရောက်ဖို့ဆုံးဖြတ်ပြီးတာဖြစ်သွားအေးသူရထားတဲ့တရားတရားမြတ်ကိုသူ့ရဲ့တငယ်ချင်းဖြစ်တဲ့ခေါဏိတသောပြောသူတို့ဂတိကိုထူထပ်ရှိဒါကြောင့်မို့ရှင်အတ္တစီစီကဉာဏ်ဉာဏ်ထွက်ခွာပြီးတော့ကောဠိတစီသွားပြီးတော့ဒီအကြောင်းကိုပြောတယ်။ဟိုကလည်းနားဆိုင်ပြီးတော့ထောင်လိုက်တာလည်းကြိုက်တယ်။သူ့လိုပဲရှင်ထဲမှာတန်တရားတွေရှင်းပြီးတော့အမြင်တွေကလည်းချိန်မြင်သွားတယ်။ဒါနဲ့တကယ်ချင်းပြောင်းဟာပရပိုက်ဘာသာကနေပြီးတော့ဘုရားဘာသာကိုကူပြောင်းဖို့ဆုံးဖြတ်ကြပြီ။သူတို့ဆရာကြီးစီသွားပြီးတော့ခွင့်ပန်တယ်မကန်တဲ့တရားတွေလောကမှာပေါ်ထွန်းနေပြီထူးခြားတဲ့ဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်မြတ်ပေါ်ထွန်းလို့မကန်တဲ့တရားတွေကိုဟောနေပြီဒါကြောင့်မို့ဆရာကြီးရောလိုက်ခဲ့ပါမကန်တဲ့ဗုဒ္ဓရဲ့တရားတော်တွေကိုအတူလက်ခံပြီးတော့ချင့်ကြရအောင်လို့ဆိုတော့ဟိုဆရာကြီးကလိုက်ဘူးဘယ်လိုက်လဲသူကခေါင်းဆောင်လုံးနေတာဆိုတော့သူများစီကိုတပည့်ခံရမယ်ဆိုလို့ရှိရင်ခေါင်းဆောင်မဖြစ်လောကမှာလူတွေဟာခေါင်းဆောင်ဘဝကနေပြီးတော့နောက်လိုက်ဘဝမလုံနိုင်တာဒါသဘာဝပဲပေါ့အဲ့ဒီမှာ သိစရာဆိုရင်ဆရာကြီးကသူခေါ်တော့လဲမလိုက်ဘူးမလိုက်ဘဲနဲ့ဗာပြောတော့ဆိုရင်တို့ကရေလောင်ကိုကြီးလုတ်ပြီးနေမှာရေတဲရေခါရတဲ့ရေလောင်ကိုငယ်လေးတော့မလုံနိုင်ဘူးဒီလိုပဲပြောလိုက်အဲ့ဒီလိုပြောလိုက်တဲ့အခါကျတော့ဥပဒေတာကသူ့ဆရာကိုခေါ်ချင်တာခေါ်ချင်တယ်ဆိုတော့သူကမေတ္တာစေရနာအလောကောင်းနဲ့ပေါ့မေတ္တာထားကရုဏာထားဒါကြောင့်ဆရာကြီးတဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရားဂေါတမမြတ်စွာဘုရားစီမှာသွားကြမှာဆရာကြီးစီမှာလူမရှိဘဲနေမှာပေါ့နောက်လိုက်နေမရှိဘဲနေလိမ့်မယ်ပညာရှိတဲ့ပုဂ္ဂိုလ်စဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာဘုရားမြတ်စွာရဲ့တရားတော်ကိုနာပြီးတော့ဘုရားမြတ်စွာရဲ့အယူဝါဒကိုလိုက်နာကြလိုက်ပဲအဲ့တော့ဆရာကြီးမှာအချမ်းရမဲ့ဖြစ်လိမ့်မယ်လို့ဆိုတော့သင်စရာဆရာကြီးကဗာပြန်ပြောတော့ဆိုရင်အေးငါတပည့်တို့လောကမှာပညာရှိတဲ့လူနဲ့ပညာမဲ့တဲ့လူဘယ်သူကများလဲလို့ဆိုပညာမဲ့တဲ့လူတွေကများပါတယ်အေးဒါလို့ဆိုလို့ရှိရင်ပညာရှိတဲ့ပုဂ္ဂိုလ်တွေကယဟန်ဘောဓမာစီသွားလိမ့်မယ်။ပညာမဲ့တဲ့ပုဂ္ဂိုလ်တွေမာစီနေလိမ့်မယ်လို့အဲ့ဒီလောက်ကြီးအောင်သူကခေါင်းမာလိုက်တယ်။နော်။အဲ့ဒီလိုခေါင်းမာပြီးတော့ညင်းဆိုလိုက်တဲ့အခါမှာကောဏိတာတို့ဥပတ္တိတာတို့ဆိုတဲ့ရှင်သာရိပုတ္တရာနဲ့ရှင်မောဂလန်ရဲ့အနောက်တကယ်ချင်းတယောက်ဟာမြတ်စွာဘုရားထံသွားကြပြီးတော့ယဟန်ဝကြတယ်ပေါ့။တော်တော်လည်းဖြစ်သွားတဲ့အခါမှာရဟန်းဝတ်လိုက်ရတယ်။အဲ့ဒါလို့ရဟန်းဝတ်ပြီးတော့မြတ်စွာဘုရားစီကကမ္မထံတရားယူပြီးတော့တရားထုတ်ကြတယ်။အဲ့ဒါလို့တရားထုတ်ရင်းကနေပြီးတော့ရှင်မောကလာကတော့အေးတဟူရဲလာဇန်တရနေ့ရနေပြီးစပြီးအထုတ်လိုက်တာတဟူရဲလာဇန်ခုနှစ်ရက်နေ့တောက်ကြသူကသဂရဂါမိပဲသဂရဂါမိဖို့အနာဂါမိပဲအနာဂါမိဖို့ဆိုပြီးတော့ဘက်ကိုအစစ်စစ်ဝိပဿနာဉာဏ်အစစ်စစ်နဲ့ဖြည့်ဆည်းပြီးတော့တဘုရလဇန်ခုနှစ်ရက်မှာဉာဏ်ရဖြစ်သွားသို့သောဥပဋိတလို့ခေါ်တဲ့ရှင်သာရိပုတ္တရာအလောင်းကအတိညာချက်တဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်ကြောင့်အသေးစိတ်ကလေးကဆန်းစစ်အသေးစိတ်လေးကဆန်းစစ်နေသည့်အတွက်ကြောင့်ဘုရလဇံခုနှစ်ရက်မှာသူတကယ်ချင်းယန္တာဖြစ်သွားတော့လဲသူမဖြစ်ဘူးဘယ်နေ့ကျမှယန္တာဖြစ်တယ်လဲလို့ဆိုတော့15ရက်နှစ်ပတ်ကြာပြီးတဲ့အခါမှာတဘုရလကြီးနေ့ကျမှသူယန္တာဖြစ်တယ်အဲ့တော့သူယန္တာဖြစ်တာလဲဘာတရားနာပြီးတော့ဘာတရားအထုလို့ယန္တာဖြစ်တာလဲဆိုတော့ဘုရားတို့လည်းစာပေထဲမှာလိုက်ပြီးတော့ရှင်းရရှင်မမောကလမထေရယဟနာဖြစ်သွားတာလားမဟာတဏသင်္ခယဝိမု ക്തി တဏသင်္ခယဝိမု ക്ത ကိုခေါ်တဏတွေကုံဆုံးပြီးတော့လွတ်မြောက်သွားခြင်းလို့ဆိုတဏသင်္ခယတဏကုံဆုံးရံဖြစ်တဲ့နိဗ္ဗာန်နိဗ္ဗာန်ကိုအာယုံပြုပြီးတော့လွတ်မြောက်သွားတဲ့ပုဂ္ဂိုလ်အကြောင်းကိုမြတ်စွာဘုရားသခင်ကိုရောမြတ်ဖော်ထားတယ်။တဏ္ဍသင်္ခယဝိမု ക്ത ဆိုတဲ့တရားကိုနာပြီးတော့တရားဓမ္မအားထုတ်ရင်အနေပြီးတော့ရှင်မောကလမထေရဉာဏ်ဖြစ်တယ်။ဘောရှင်သာရိပုတ္တရာမထေရကျတော့ခုနှစ်ရက်မကဘူးနှစ်ပတ်ကျော်ကြာမြတ်တရားဓမ္မအားထုတ်ရင်ဉာဏ်နာမဖြစ်သေးဘူးဘယ်တရားနာပြီးတော့မှဘယ်ကမ္မထာနဲ့သူကယဟန္တာဖြစ်တယ်လဲလို့ဆိုတာဒီကတခါဆိုတဲ့သုတ်တံတစ်ခုပဋ္ဌာန်းတင်ထားတာရှိတယ်ပေါ့အဲ့ဒီသုတ်တံမှာလာတဲ့အတိုင်သူကယဟန္တာဖြစ်မဲ့နေ့အဲ့ဒီနေ့ကဘယ်နေ့လဲလို့ဆိုလို့ရှိရင်တဘူရဲလာပြီနေ့ကြီးပေါ့အဲ့ဒီတဘူရဲလာပြီနေ့ဆုံးမဖုံးပေးပြီးတော့နေမဝင်ခင်အချိန်လေးမှာ နေပိုင်းနှစ်နာရီသုံးနာရီလို့ပြောအောင်ပေါ့အဲ့ဒီအချိန်လေးမှာမြတ်စွာဘုရားသခင်ကိုရောဘုရားကခိစကုတ်တောင်နာရှိတယ်သူကရခတလို့ခေါ်တယ်ဝတ်ဒူးလိုက်ကူအတွင်းမှာသတင်းသုံးနေတဲ့အချိန်မြတ်စွာဘုရားနာမှာဝိကျုံးရဲ့ပြုရင်သူကရက်လေးခတ်ပြီးတော့နေတယ်အဲ့လိုမြတ်စွာဘုရားနာမှာရက်လေးခတ်ပြီးတော့နေတဲ့အချိန်မှာဘသူရောက်လာတယ်လဲလို့ဆိုပရဘိုက်တယောက်ရောက်လာအဲ့ဒီပရဘိုက်ကသူနဲ့သူအကြီးတော်တဲ့ပရဘိုက်ဒီပရဘိုက်ကလည်းပဲသိစရာပရဘိုက်ကြီးရဲ့တပည့်ဖြစ်ပုံရသူတို့နဲ့အတူတူလိုက်မလာခဲ့ဘူးပရဘိုက်ဘာသာမှာပဲသူနေရပြီးတော့အဲ့တော့သူ့ရဲ့နာမည်ကိုတော့ဒီကနခလို့ခေါ်တယ်။ဒီကနခဆိုတာရဲ့အဓိပ္ပာယ်ကတော့လက်သေးရှိသူလို့ဒီလိုအဓိပ္ပာယ်ရတယ်။ရှိလျားသောလက်သေးရှိသူ။အဲ့ဒီဒီကနခပရဘိုက်ကဘာဖြစ်လို့ဒီနေရာကိုသူရောက်လာတယ်လဲဆိုတာကိုဒဂရဆရာကြီးကရှင်းပြတာမှတ်တမ်းလေးမှာသူရဲ့ဦးကြီးတော်တဲ့ဥပတ္တိတရှင်သာရိပုတ္တရာအလောင်းဥပတ္တိတဂေါရဘဗုဒ္ဓရဲ့သာသနာတဲ့ဝင်သွားတာ15ရက်ရှိပြီသူအခြေအနေဘယ်လိုရှိသလဲဘာသာကူးပြောင်းသွားတာသူက15ရက်ရှိသွားပြီအခြေအနေဘယ်လိုရှိသလဲလို့သူသိချင်လို့လိုက်သူဦးကြီးဖြစ်တဲ့ဥပတ္တိတပရပိုင်းနဲ့တွေ့ကြလို့လိုက်တာလည်းပေါ့ဘုရားဗုဒ္ဓရဟန်းတော်အဖြစ်ခံယူပြီး15ရက်ကြောက်တဲ့နေ့မှာဘယ်လိုအခြေအနေရှိတော့လို့သိကြလို့လိုက်လာရင်မြတ်စွာဘုရားနဲ့တွေ့တယ်မြတ်စွာဘုရားအနီးမှာသူဦးကြီးကိုတွေ့အဲ့ဒီအချိန်မှာသူဦးကြီးကမြတ်စွာဘုရားကိုရက်လက်ခတ်ပြီးတော့ပေးနေတဲ့အချိန်ဆိုတော့မြတ်စွာဘုရားရောဦးကြီးလုံးတဲ့ပုဂ္ဂိုလ်ရောယောသိလေးစားသောအဖြစ်ဒီကနေ့ခါပြပိုင်ဒီကနေ့ခါပြပိုင်ကပထယဘူးတဲ့ပထယဘူးတဲ့ပထယဘူးတဲ့အဲ့ဒီပထယဘူးတဲ့ကနေပြီးတော့သူကလည်းဆောက်တာကိုမဆောက်တော့ဘူးဆိုတော့အရှင်ရဲ့တပည့်တော်ကတပည့်တော်ကတိုင်ဆောက်ထားတဲ့ဤဝါဒအခုရှိတယ်အဲ့ဒီဤဝါဒကလည်းတဲ့သဗ္ဗမေနခံတိသဗ္ဗမေနခံတိဆိုတာဒီစကားလုံးကိုကြည့်မယ်ဆိုတော့ရှင်သူအရာခတ်တဲ့ကိုမနစ်တဲ့ဘူးလို့ပြောနေတယ်။ဘာဘုရားသူမနစ်တဲ့ဘူးသူယူဆ။အားလုံးကအဲ့ဒါမရှိ။ဘာဘုရားသူလက်ခံဘူးဒီလိုပြောတဲ့ဒီဘဝရှိ။သူဆိုလိုတာကတော့ဘယ်နဲ့ပဲဖြစ်စဉ်။ဘယ်ဘဝပဲဖြစ်ဖြစ်ဘဝအားလုံးကရောရှာတော်မူရဲ့လို့ပြောတယ်။ဘဝကိုကြည့်လို့တာဝန်ရနေတယ်။ဘဝအားလုံးကိုရချာဝိနေတယ်ကြွကြွနေတယ်။တော်တော်တော့တော့တော့လည်းကျွန်တော်ကတာဝန်ရနေတယ်ကြွတယ်။အရာအားလုံးကိုမချိုက်ဘူးလို့ပြောတော့သစ္စာတရားကဘာထောက်ပြလို့ဆိုရင်ဒီတရားအသိကိုမချိုက်ဘူးလို့ပြောလို့ရှိရင်မင်းအယူဝါဒအတိုင်းပဲဒီတော့ပါနေတယ်။အဲ့တော့ကိုယ့်အယူဝါဒကိုလည်းမချိုက်နိုင်တာပေါ့။ဘာလို့မကြိုက်ဘူးဆိုလို့ရှိရင်မကြိုက်ဘူးဆိုတဲ့ဝါဒကိုလည်းတကယ်ကြိုက်ရရောက်တာပေါ့ဘာလို့မကြိုက်ဘူးဆိုတဲ့အကြောင်းနဲ့အဲ့လိုသူရဲ့ဒီဝါဒနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားထောက်ပြတယ်ထောက်ပြပြီးတော့လောကမှာလည်းဒီဒီဝါဒနဲ့ပတ်သက်ပြီးတော့ဒီချုပ်ကတတ်တာမေးတယ်ခက်ပဲအလုံးကိုပကြယ်ဘူးလက်ခံဘူးလို့တချို့ကပြီးလို့ဘုရားရှိတယ်။တချို့ကျတော့တပ်ပါမီခပတိအာလုံးကိုကြိုက်တယ်အာလုံးက ရှိတယ်။မနောချက်ကတော့ဧကစ္စံနဲ့ခမတိဧကစ္စံနဲ့တူပြီးတချို့အရာကိုလက်ခံတယ်တချို့အရာကိုလက်ခံမှုလို့ဆိုခေါ်ချက်ကတော့အယူအဆနဲ့ပတ်သက်တာဖြစ်ရင်၃မျိုး၃ဆွဲတယ်ဘာမဆိုခြိုက်တယ်ဆိုတဲ့ဒီဘက်ကဘာမဆိုမခြိုက်ဘူးဆိုတဲ့ဒီဘက်ကတချို့တော့ခြိုက်တယ်တချို့တော့မခြိုက်ဘူးလို့ပြောတယ်ဘာကူချက်လ
ဲ။ဟုတ်ပါဗျာ။
ဟုတ်ချက်လား။အဲ့ဒါကူချက်လား။ယေဇဝရကအဲ့ဒါနဲ့တည်းပြီးထောက်ရတာ။လောကမှာအဲ့။အရာကလေးကိုမချက်ဘူးလို့ပြောတဲ့ပုဂ္ဂိုလ်။အရာကလေးကိုမချက်ဘူးလို့ပြောပြီးတဲ့အခါအဲ့ဒီအရှိအယူဝါဒကိုလည်းမစွန့်နိုင်ဘူးအဲ့ဒီအရှိအယူဝါဒကိုလည်းမစွန့်နိုင်နဲ့နောက်ထပ်အယူဝါဒတစ်ခုကိုလည်းလက်ရှိအယူဝါဒကိုလည်းမစွန့်ဘူးနောက်ထပ်အယူဝါဒတစ်ခုကိုလည်းအကျဉ်းလုံးပေးတယ်မာမင်းနဲ့ဘက်ကမှုတွေ့လို့ရှိဆယ်တူလာဆိုရင်သူကဘုရင်ကခန္ဓာနဲ့အယူဝါဒကိုလည်းသူမစွန့်တော့ဘူး။နောက်ထပ်အယူဝါဒတစ်ခုကိုလည်းခံချင်တော့နေတယ်။အဲ့ဒီလိုအယူဝါဒတစ်ခုကိုစွန့်တော့နေချုပ်ခံပြီးတော့မစွန့်နိုင်တဲ့ပုဂ္ဂိုလ်ကတော့အများကြီးတယ်။ဟုတ်တယ်။တော့ကကိုယ်အမြင်ကိုလိုလိုက်တဲ့သူတွေကမချောက်နိုင်တာပေါ့။အေးတော့ဒီမှာကိုယ်အယူဝါဒတစ်ခုအမြင်တစ်ခုလည်းကူနေဆုံးပဲပြီးတော့နောက်ထပ်လည်းအဲ့ဒီလိုမှားနေတဲ့အမြင်တစ်ခုကိုလည်းအချက်တော်မှုရှိတဲ့ပုဂ္ဂိုလ်ဟာအဲ့ဒါကလည်းလည်းပါလေလို့ရသော်ကထောက်ရထောက်ရတဲ့သူကပြောလို့ဆိုလို့ရှိရင်တပ်ရတဲ့မြတ်တိဆိုရဲအယူဆရရဲ့အာလောကလက်ခံမှုအာလောကချိန်မှုဆိုရယ်ဒီအယူဆအားဖြင့်လောကမှာအတွေ့အကြုံကြီးပြတ်ခြင်းနဲ့အမတန်မှနိစ္စဆာယောစဉ်ကြောင့်ဟုတ်တဲ့အမတန်မှနိစ္စနိစ္စကိုချိန်မောရဖြစ်တယ်ပေါ့တပ္ပံခမတိအာလောကချိန်တယ်ဆိုတာကတော့အတွေ့အကြုံတန်းတဲ့ရှိတဲ့အယူဆဖြစ်တယ်ပြောရရင်ဒီကနေ့ကခရိုင်ဘောကျသစ္စာပြာသူ့ရဲ့အယူဝါဒကပေါက်တယ်လို့ပြောတယ်လို့ထင်တယ်။အဲဒီမှာသစ္စာပြာအချမ်းပြီးရရှိကြတယ်။အေးတပ္ပံခမတိအလုံးကိုဘောကျတယ်ဆိုတဲ့ပုဂ္ဂိုလ်ဟာတဲ့သူ့ရဲ့အယူဆပြာကိုစွန့်စွန့်ချင်းနဲ့ကန့်ထားတယ်။ဒါတဲ့အမှန်တရားတွေမှာကျွန်တော်ကတစ်ခုရှိတယ်အလုံးစုံလက်ခံရဆွေးနွေးဖို့ပြောင်းဒီလူဆက်တဲ့ခုဆွေးနွေးတဲ့ခံစားချက်ဖြစ်တယ်ဆိုရင်ကျန်တဲ့ပုဂ္ဂိုလ်တယောက်နဲ့ဒီလူဆက်မတူတဲ့ပုဂ္ဂိုလ်တယောက်နဲ့အချင်းချင်းအားရမှာဖြစ်တယ်။ဖြစ်ပါရဲ့
။
အချင်းချင်းအားရအချက်အလုံးစုံလက်ခံရလို့ပြောလို့ရှိရင်နောက်ပြောတာပါလို့ဆိုရင်အလုံးစုံလက်ခံမှုဆိုတဲ့ပုဂ္ဂိုလ်တယောက်တချို့လက်ခံတယ်တချို့လက်ခံလို့ဆိုတော့ဘာလဲ။အဲ့ဒီပုဂ္ဂိုလ်တယောက်ရဲ့အနေမပါဘူး။ဟု
တ်ပါရဲ့ခင
်ဗျာ။ဘယ်လိုလဲ။အနေမပါတာဖြစ်တာ။အဲ့လိုအနေမပါတာဆိုရင်ဘာဖြစ်လဲဆိုရင်ဆက်စင်းရဲ့ဓာတ်ပေါ်လာမှာပဲ။ဒါကမှအရင်ကပုံရတယ်ဆိုလို့ရှိရင်ဘယ်လိုလုပ်နေအေးချင်းတာပေါ့။သူကလည်းသူ့မှာပေါ့။ဒါလည်းမှမပေါ့နေစီ။တော့ကတော့အမြင်ပွားမှုတွေဖြစ်ပွားလာတဲ့နေ့စိတ်ဆင်းရဲမှုတွေကြောင့်လာတဲ့အခါဆက်ဆံရဒီလိုပါ။နောက်တစ်ခါအရာကတိမှာအရာကတိကိုမှချက်ဘူးလို့ပြောရဖို့ရပါလေ။ချက်တဲ့ပုဂ္ဂိုလ်တယောက်နဲ့အရင်ပွားမှာပဲ။တချို့ကိုချက်ပြီးတော့တချို့ကိုမချက်ဘူးလို့ပြောရဖို့ပါလေ။ကျန်တဲ့ပုဂ္ဂိုလ်များမြေပွားမှာလေအဲ့ဒီမြေပွားမှုရှိတဲ့နေရာကတော့ဘယ်တော့မှမနေနိုင်ဘူးလို့
။ဒါဆိုရင်ဒီယူဝါဒရဲ့အဖြစ်ကိုဖောက်ပြန်။ဒီရဲ့ဘုရားဒီလိုအမြင်ပေါ်မှုကိုမလိုလားတဲ့ပုဂ္ဂိုလ်ဟာလက်ရှိယူဆတဲ့ကိုယ်နဲ့ဆော့ပြလိုက်တယ်။ဒါမှအယူဆတဲ့ကိုယ်နဲ့လက်ခံတော့မပြေဘူးလို့တော်တာမှာအငြင်းပွားမှုမရှိပဲတကယ်ငြင်းချမ်းတဲ့အနေအထားကိုရရှိနေတယ်လို့ဒါဆိုရင်ဒီရက္ခာဘုရားကိုအယူဝါဒနဲ့ပတ်သက်ပြီးရှုရှင်းပြန်ရှင်းပြတဲ့အခါအဲ့ဒီအယူဝါဒနဲ့ပတ်သက်ပြီးလုံးဝအခင်းနဲ့ပေါ်တဲ့ခြင်းစင်တဲ့ခုကိုမြတ်စွာဘုရားဟောကြားတဲ့တော်တယ်အဲ့ဒါဝိပဿနာချက်စင်တဲ့ခုဖြစ်ဝိပဿနာချက်စင်တဲ့ခုကိုမြတ်စွာဘုရားပြောပါတော်မူသည်။ဒုရခန္ဓာကိုကြီးဒုရခန္ဓာကိုခန္ဓာကိုကြီးလိုက်ဒုရခန္ဓာကိုကြီးဟာစာပြုမဟာဗုဒ္ဓကိုအယံကာယောတဲ့ဒုရခန္ဓာကိုကြီးဟာမဟာဗုဒ္ဓ၄ပါးနဲ့ဒီဆောင်ရာခန္ဓာကြီးဖြစ်တဲ့ဘာဝလေးပါးနဲ့ပြေဆောင်ထားတဲ့ခန္ဓာကိုယ်ကြီးချိန်ပြီးဘုရားတရားမှာအစောပြောင်းရတဲ့ဘာဝလေးပါးနဲ့ပြေဆောင်ထားတာဟုတ်တော့ဘူးစဉ်းစားပြီးတော့ရှိခန္ဓာကိုယ်ရဲ့ပါဒီအယိုးရဲ့အသားရဲ့အရင်းရဲ့ဒီဆိုတဲ့ဒီဘာဝတို့အတုံးဘောဖြစ်နေတဲ့အရာတွေမာပါပြောပြောအတုံးအပြည့်ဖြစ်နေတဲ့အရာတွေခံရလို့ရှိတယ်။ဆိုတော့အသားတွေရှိတယ်၊အယိုးတွေရှိတယ်၊အကျော်တွေရှိတယ်။အဲ့ဒီအသားတွေ၊အယိုးတွေ၊အကျော်တွေအပေါ်ရင်ဖြစ်နေဆိုရင်စာရင်းဝင်ခြင်းခြေလက်တွေတဲ့တော့အရေးဆိုတာလည်းမရှိဘူး။အဲ့ဒါတွေကကြည့်ရတယ်ဆိုလို့ရှိရင်ပထမတည်းတည်းမဟာဘုရားရဲ့မှာဘာအတုခဲတွေပါလဲပထမီလို့ခေါ်တယ်တက္ကသိုလ်ကဘယ်မှာရှိလဲအရေးတော်တွေလေအရေးဆိုတာအလုပ်ကြီးတဲ့အချိန်ညရေရှိတယ်တတိရှိတယ်နော်တခြားအရေးတွေခန္ဓာကိုယ်ကရှိတယ်တွေးလို့ရှိတယ်စီလို့ရှိတယ်အဲ့ဒီအရေးတော်တွေကိုဘာလို့ခေါ်တာလဲတက္ကသိုလ်ကဘယ်မှာဒီစောလို့ခေါ်ရရှိတယ်။အာသနာရကြည့်ရခြင်းဘုရားတို့ခန္ဓာကိုယ်မှာပါရှိလို့ဆိုတာပူပွေးရှိတယ်။အဲ့ဒီပူပွေးတွေကငကဲလာပြီးတော့ငကဲလာရှိရင်ဒီကိညာလာရှိရင်ဒါဖြားတတ်တယ်လို့ခေါ်။အဲ့ဒီပူကိုတတ္တနာဒီစောလို့ခေါ်တဏ္ဍာပိသောခန္ဓာကိုယ်မှာရှိနေတဲ့အပူလေးကိုရှိရတဲ့တေဇောအတိယောနောက်တစ်ခါတေဇောတည်းမှာမရှိလို့ဆိုရင်ဘောရတဏ္ဍာပိချင်းဒီကိုပြင်းရတော့သွားစီတဲ့အပူမျိုးရှိတယ်အဲ့ဒီမျိုးကိုစိရဏတေဇောလို့ခေါ်ဒီဒုရေဟာစိရဏတေဇောဆိုတဲ့ဒီအပူရောက်လို့ပဲသာအေးရေဟာရှင်းလာတဲ့ပြေတော့လာတဲ့ခေါင်းပေါ်ကဆွေရေရှင်းလာတဲ့တောရေရှင်းလာတဲ့ဆိုတဲ့အနေထားမျိုးချက်ဟုတ်အဲ့ဒါလည်းပဲဒီတိဇောကြောင့်အဲ့ဒီတိဇောကိုစိရဏတိဇောလို့ခေါ်တယ်။နောက်ကအခုကလေးကပါရဲဆိုခြင်းခန္ဓာကိုယ်ရဲ့ဘာသာကပရိယအပူရေချိုးတဲ့အပူရေဆိုတဲ့အပူမျိုးတွေရှိတယ်မနေ့ကကတော့ဘုရားအပူလေးအဲ့ဒါမျိုးကိုကျန်တယ်ဆန္ဒအပြေသောတော့ကျတဲ့အပူမျိုးကိုခေါ်တယ်။နောက်ကဘုရားတို့ရဲ့တာသနာပါရှိလို့ဆိုရင်မိစေစားပြီးတဲ့အစာအာဟာရတွေခြေရက်သွားစီတဲ့အပူမျိုးရှိအဲ့ဒီအပူကျတော့ပါစကအပြေသောခေါ်တယ်။အပူပဲလို့ခေါ်တယ်။ဒီလိုရှိအဲ့ဒါကိုပြေသောဟိယလို့ခေါ်တာနော်အဲ့ဒါကဘုရားကဒါလေးပြဆောင်လာတဲ့အစ္စရာပြီးတော့ Because we need to talk about it, I wanted to talk about it, he's wanted to talk about it. No, 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 no. Variation. Variation is a people, that's a top unit of that kind. They talk about our food. The technical side of education, also same education. One of my sheep is appreciated, who am I sheep is appreciated. If I see a good child of young, go to the other, you will be appreciated. Oh, not so yet. But that should be a cutting when we use our sheep, cut out in this house. Oh, any video of my work for, cut up all my day, I tell. But tell me, so that don't carry it, we are also there.
Kind of
ဒုက္ခဝေဒနာဆိုတာဘောရတာဖြစ်တယ်ကိုရုပ်စိတ်ရောသတ္တဝါရှိအရဟံအခဝေဒနာဆိုတာကြာတယ်သတ္တလည်းဘောလည်းမဟုတ်ဘူးသတ္တလည်းဘောလည်းမဟုတ်ဘူးနော်ပဋိစ္စရတဲ့ဘောလေး
ခန္ဓာကိုယ်ချင်း ဖြစ်ဘူးလို့အဲ့ဒီ Amen.